ခုလိုမျိုးတွေ့ဆုံခဲ့ပြတာကျေးဇူးအများကြီးတင်ပါတယ်ပထမဆုံးအရင်ဆုံးကျွန်တော်မေးချင်တာကတော့ဒီလက်ရှိမြန်မာနိုင်ငံစီးပွားရေးပြည်ပြောင်းလဲမှုပေါ်အလုပ်နေတဲ့အခါမှာအခုအစိုးရတက်လာတာဆိုရင်အစိုးရတက်လာဆိုရင်နှစ်နှစ်ကျော်၃နှစ်ကာလရှိပါပြီအဲ့တော့ဒီကာလအတွင်းမှာအားရကျေနပ်လောက်ဆရာစီးပွားရေးပြည်မှုပြောင်းလဲမှုဘိုင်းမှာပေါ့ဘာတွေများတွေ့မိလဲသိထားမိလဲ
တခါတည်းတော့လေကျွန်တော်တို့မျှော်မှန်းတယ်တော့ဖြစ်ဖို့ကန့်သတ်ချက်တွေအများကြီးရှိတာပေါ့နော်ဒါပေမဲ့အရင်တော့အချိန်နဲ့တွေးကြည့်ရင်တော့အားရဆရာလည်းရှိတယ်အားမရတာလည်းရှိတယ်ကြိုးစားအောင်မှလည်းရှိတယ်အဓိကအားရတာဆိုရင်တော့ကျွန်တော်က tourism sector ကိုပြောမှာ tourism အရန်တိတိတတ်တာ changes ရှိတယ်တော်တော်အားရတာ tourism ဆိုတော့ tourism နဲ့ related ဖြစ်တဲ့ဟို enterprise တွေပါတူတက်လာတာပေါ့လာတူပဲ air transportation ပေါ့အလွန်အားရဖို့ကောင်းအောင်ကြောက်ခမလေးတွေပြောင်းလဲသွားတယ်ခင်ရန်ကုန်လေစိတ်ကိုတွေ့လိမ့်မယ်အရင်တော့နှစ်နှစ်တည်းဆိုင်ဒါလေးနောက်တစ်ခါ ICT sector ကျွန်တော်တို့ tender လောက်တာခင်ဗျားသိပါတယ် Telenor နဲ့Oraduna Plus ကျွန်တော်ဒီ sector ကလည်းဟိုလူတိုင်းအားရလောက်အောင်ပေါ့လူတိုင်းလက်ထက်မှာဟိုပေါ်ပေါ်မြင်းများနဲ့ SIM card လေးတွေရှိပြီးသုံးနိုင်တာတွေ့ရတော့ဒါလည်းတော်တော်အားရစရာကောင်းတဲ့လုပ်ငန်းတွေပဲအခြားအစားကောင်းတော့လူတွေကပွင့်လင်းမြင်သာလာတာပေါ့နော်ရခင်နဲ့ဆိုင်ဟု
တ်ကဲ
့ရခင်နဲ့ဆိုင်ပွင့်လင်းလာတယ်ဟိုဒါပေမဲ့ 100% ကြိုက်တယ်လို့ကျွန်တော်မပြောပါဘူးရခင်နဲ့ဆိုင်ကျွန်တော်လုပ်တွေသူတို့နားလည်လာတယ် interaction တွေရှိလာတယ် dialogue တွေရှိလာတယ်နောက်တော့ human right တို့ labor concern တို့ peace တို့အထူးသဖြင့်တော့ human right factors မှာဟိုပြောနိုင်ဆိုနိုင်တာတွေတိုးလာတာပေါ့နော်အားရတာပေါ့ဟိုလုံးဝပျောက်သွားတယ်လို့လုံးဝဆိုလို့ပါဟုတ်ကဲ့
ဒါဆိုရင်တော်တော်လေးလှုပ်ဖို့လိုသေးတဲ့ဟိုအပိုင်းတွေဆိုရင်ဘယ်ဘိုင်းတွေလို့တွက်မိပါလဲသုံးတက်မိပါ
ကျွန်တော်ကတော့ကျွန်တော်အတွေ့အရပြန်ဘာလှုပ်လို့တိုးတက်ဖို့အပိုင်းကတော့ layers by layer or sector တိုင်း layer တိုင်းမှာ capacity building လိုတယ်လို့ကျွန်တော်ကတစ်ချက်ပြောမယ်နောက်တစ်ချက်ကတော့ financial sector ကလည်းဟိုချင်းချင်းချင်းတော့လို့အမရေးဥဟောတချို့ bold alteration လုပ်ရမယ်ဒါပေမဲ့လို့ you have to be calculated အဲ့ဒီနှစ်ခုတော့ကျွန်တော်ကအရန်လူနေသေးတယ်လို့ဟိုဒီကောင်ကြောက်စရာကောင်းတယ်လို့ကျွန်တော်ထင်နေတယ
်ဟုတ်ကဲ့ဟုတ်ကဲ့နောက်ချက်ကအရင်ကဆိုရင်တော့ဒီမြန်မာနိုင်ငံစီးပွားဖွံ့ဖြိုးတိုးတက်မှုမှာနိုင်ငံတကာကနေပြီးတော့စီးပွားရေးပိတ်ဆို့တဲ့ကိစ္စမျိုးတွေရှိတယ်ကန့်သတ်တွေရှိတယ်အခုဆိုလို့ရှိရင်တော်တော်လေးကို short pop ပြီးလိုက်တာတွေ့ရပါတယ်အဲ့တော့နိုင်ငံတကာကတော့ဒီမြန်မာနိုင်ငံလက်ရှိသွားနေတဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်ရှိနေတဲ့ကြုံရတဲ့အကန့်အသတ်မျိုးတွေရောဝန်ကြီးတို့ရင်ဆိုင်ရတာရှိသေးလား
သူကကန့်သတ်တာတော့တော်တော်နည်းလာတယ်ကျွန်တော်တို့ကလည်းရခင်နဲ့ဆိုင်သူတို့နဲ့ interaction တွေပို့လုပ်ရဲလာတယ်ပေါ့နော်မအီးယူဆိုကျွန်တော်တို့ထိုးတဲ့လက်မှတ်တွေအများကြီးထိုးလာတယ်ဟုတ်လားကျွန်တော်နဲ့လည်းဒီမှာ EU Task Force ဟို meeting လုပ်တယ်ဟို Lady Ashton ကတစ်ဖက်ကျွန်တော်ကတစ်ဖက်အရင်နဲ့နားလဲလာတော့တို့တော့ Germany American ကလည်းကျွန်တော်ထိုးတဲ့တွေထိုးလာတယ် Japan လည်းရှိတယ် Korea အားလုံးကတော့ကျွန်တော်တို့ရခင်နဲ့ဆန်ချုံတော်မှုတွေလည်းဝင်းဝင်းပေါ့ဝင်းဝင်းပေါ့ကျွန်တော်လည်းတစ်ဖက်ကြီးအရင်ဟိုချက်ချက်တက်တက်မလုပ်ထားဘူးဒါလို့နဲ့ဆိုသူတို့တော်တော်နားလဲလာတယ်သူတို့လည်းစိတ်ရှည်တီးခံလာတယ်ဒီကံပြီးသူတို့ရှေ့ကိုတိုးဖို့တော့တန်တစီအများကြီးရှိတယ်။ဒါပေမဲ့သူတို့ကလည်း investment များလေဗျာ။ကိုတန်းကျင်ဟိုကသူစဉ်းစားလေပေါ့။ဥပမာ100သန်းလောက် investment ကတော့အလွန်လွယ်တာပေါ့။ဒါပေမဲ့ billion နဲ့ချီတဲ့ investment ကျတော့သူတို့စဉ်းစားတာလည်းကျွန်တော်ကအပြစ်မဆိုတာဟုတ်လေ။ပိုခိုင်မာအောင်စဉ်းစားမယ်လို့သူတို့ကလည်းပြောကြတာပေါ့။ဥပမာ US ကဆိုရင်အခု Coca-Cola တို့လို GE တို့လို့ဒါတွေအများကြီးလာလုပ်နေတာ။ဟိုလေကြောင်းလိုင်းနေဆိုရင် air transportation health sector electricity sector ဒါတွေမှာ GE ကအများကြီး involve ဖြစ်နေတာပဲအလားတူပဲ Europe ကလည်းဝင်လာတဲ့ business တွေရှိပါတယ
်ဟုတ်ကဲ့ဒါပေမဲ့တစ်ဖက်မှာကျွန်တော်သတိထားမိလောက်မြန်မာနိုင်ငံဖွင့်ပေးလိုက်တယ်နိုင်ငံခြားရည်သီးမြှုပ်နှံမှုတွေဖိတ်ခေါ်တယ်တကယ်ကိုနင်လားငါလားဥပမာ American ဆိုရင်ကြီးမပါကြီးဝင်လာတာမှတွေ့ရသေးတယ်ကျွန်တော်သတိထားမိတဲ့ချက်ကတော့သူတို့ဘက်ကစိုးရိမ်မှုပေါ့စိုးရိမ်မှုဆိုတာကမြန်မာနိုင်ငံကလက်ရှိအာစီးပွားရေးရင်းနှီးမြှုပ်နှံတဲ့ခါမှာအာမခံချက်ပေါ့နော်သိရှိလာများအာမခံချက်လို့မျိုးဟာမျိုးတို့လူစောင့်ကြည့်ခြင်းတဲ့သဘောမျိုးတွေတွေ့ရပါတယ်အဲ့တော့တစ်ဖက်မှာဝန်ကြီးတို့ကဆွေးနွေးပိုင်းအနေနဲ့နိုင်ငံတကာနဲ့ဆက်ဆံပြီးတော့ပြောဆိုဆွေးနွေးသူတို့စည်းရုံးနဲ့ဒါပေမဲ့ဥပဒေပိုင်းကျတော့လွတ်တော်နဲ့ဆိုင်နေတာပေါ့အဲ့တော့အစိုးရပိုင်းကအခုလှုပ်ချင်တဲ့ဟာနဲ့လွတ်တော်ပိုင်းကဖြစ်နေတဲ့ကိစ္စတွေဒီစီးပွားရေးပြည်ပြောင်းပြောင်းလဲမှုဘိုင်းမှာပေါ့ကွဲပြားချက်ကွာဟချက်အခက်အခဲတွေရောရှိလား
ကျွန်တော်မြင်ပြောတာသိမရှိလားဟုတ် new investment လောကလည်းသိမဆိုးတာဒါပေမဲ့နိုင်ငံချင်းနိုင်ငံချင်း investment ခုနလိုပေါ့ပါခေါ်လဲအာမခံချက်ပေးမဲ့ agreement တွေကျွန်တော်ထိုးကြပါတယ်ထိုးကြတဲ့ကြောင့်တို့သိတော့ဟောဖြစ်တာမရှိဘူးဒါပေမဲ့လို့ကျွန်တော်ခုနပြောလို့ပေါ့များတဲ့ investment ကတော့သူကချိန်တာပေါ့နော်တင့်တော်တဲ့ investment ကတော့ဝင်ပြီးဆောင်ရွက်နေတယ်နောက်တစ်ချက်က တချို့အပိုင်းတွေမှာတော့သူ2016-25ရဲ့ political stability သူကြည့်ချင်တဲ့အပိုင်းလေးရှိတယ်ဒါပေမဲ့ကျွန်တော်ပြောပါတယ်ဒါတွေကဘယ်အစိုးရတည်းအစိုးရတစ်ခုနောက်တစ်ခု honor လုပ်ရတာပါကျွန်တော်တို့လည်းရခင်အစိုးရရဲ့အမွေတွေခံပြီးရခင်အစိုးရရဲ့စာချုပ်စာတွေနဲ့ honor လုပ်ရတယ် honor လုပ်လို့ကန့်သတ်ချက်တစ်ချက် review လုပ်ရတယ်ဒီလိုကြီးတော့ဟိုပြစ်ပယ်ပြီးလုံးဝဖျက်ပစ်တဲ့အစိုးရမျိုးမဟုတ်တဲ့အတွက်ကြောင့်လှုပ်ဆရာရှင်းလာလှုပ်ပါမဟုတ်ရင်တော့ခင်အောင်နောက်ကြမယ်ဆိုတော့လာတော့လာနေပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရဲ့ရှိပြီးသား legal aspect ကလည်းအားနည်းချက်တွေရှိတယ်ဒါလေးကျွန်တော်ညှိနှိုင်းပြီးဆောင်ရွက်နေပါတယ်သူတို့ဘက်ကတော့လည်းဗျာခင်ဗျားခုနပြောလို့သိကြချင်းတာ
ဘလို့အချက်မျိုးသတိထားမျိုး
တချို့ကတော့ဗျာ arbitration ကြရင်ဘလို့ဖြစ်မယ်သူတို့ investment တွေကိုဘလို့ကာကွယ်ပေးနိုင်မလဲဆိုတော့အစိုးရချင်းကဟုတ်ပုံပဲလို့အစိုးရသူ့အစိုးရလည်းသူ့လူတွေကိုဒီလိုကာကွယ်ပေးဖို့ငါတို့လုပ်ထားတဲ့ကွာဆိုတော့သူကလည်းပြချင်တာပေါ့နော်အဲ့ဒါလေးကျွန်တော်လုပ်နေရတယ်အခုကျွန်တော်တို့ EU နဲ့လုပ်တာတွေရှိတယ် US နဲ့လုပ်တာတွေရှိတယ်အခြားနိုင်ငံတွေကျွန်တော်လုပ်ကြပါတယ် Germany နဲ့လုပ်တယ်ပါဒါတွေကလည်းကျွန်တော်ရခင်လောက်ကျွန်တော်ဘက်ကလည်းဟိုတင်းတင်းကြပ်ကြပ်လုပ်တာမဟုတ်ဘူး shop ပေးတင်တာတွေ shop ပေးပြီး move လုပ်နေပါတယ
် Okay ကျွန်တော်နောက်တစ်ခုမေးချင်တာကတော့ဒီအောက်ခြေဦးစီးဌာနတွေဝန်ကြီးဌာနတွေချင်းနေပါဘူးနော်ကိုကြီးတို့ဆူရဖွဲ့အနေနဲ့တမနာကြီးကတော့ပြောနေတဲ့အထက်မှာဒီစီးပွားရေးပြည်ရင်ပြောင်းလဲမှုတွေကိုလှုပ်သွားမယ် policy ချရဲလှုပ်သွားတယ်ဒါပေမဲ့တချို့နေရာတွေမှာကျွန်တော်သတိထားမိတော့ဝန်ကြီးဌာနဆင်ဦးစီးဌာနဆင်အောက်ခြေလဲတွေမှာမပြောင်းလဲတဲ့ဌာနတချို့ရှိနေတယ်လို့ကြားရပါတယ်အဲ့တော့ဒီလုံနည်းလုံဟန်ပိုင်းပေါ့နော်အဲ့ဒီအပိုင်းအနေနဲ့ပတ်သက်လို့ရောဝန်ကြီးတို့အနေနဲ့ဘယ်လိုကန့်တွဲဖြေရှင်းသွားဖို့ရှိပါလဲ
အဲ့ဒါကျွန်တော်ခုနပြောတော့ capacity building ပေါ့ဒါကကျွန်တော်တော်တော်လုပ်တယ်ဗျာပြီးခဲ့တဲ့2နှစ်ကျော်3နှစ်တခုထိပေါ့ပြင်တာတွေလည်းပြင်တာပေါ့တခါတည်းတော့လည်းโอ้ကျွန်တော်မြောင်မန်းလို့မဖြစ်လာနိုင်သေးဘူးပေါ့เนาะဒုတိယအစိုးရလောက်ကြလည်းဖြစ်ချင်လည်းဖြစ်လာမှာပေါ့ကျွန်တော်ခံယူပါတယ်ဒါလည်းခင်ဗျားလည်းသိတယ်နှစ်ပေါင်းမြောင်များစွာကအခြား institute ချာအုပ်ချုပ်ရေး system နဲ့လယ်လျောညီထွေတဲ့ institution တွေဖြစ်ခဲ့တယ်ယခု democracy နဲ့လိုက်လို့ညီ institution တွေကျွန်တော်တို့တီးထောင်ပေးတယ်တချို့တီးဆောက်ပေးတယ်တီးဆောက်နေတယ်သူတို့လည်းပဲလူကဒီလူပဲဖြစ်တော့ဒီ institution နဲ့ fit တင်ဖြစ်မဲ့ဟိုမန်နေဂျာတွေရလူသေးတယ်အဲ့ရတော့အားနေတယ်ဗျတချို့ပိုင်းကဒီ institution ရှိတော့လေအရင်မန်နေဂျာတွေနဲ့ဒီ institution ဝင်ရတဲ့ခါကျတော့ဒီအားနေချက်ကတော့ဘယ်ဆိုအောင်မဆိုဖြစ်ရှိလိုက်မယ်လို့ကျွန်တော်ထင်တယ်စိတ်ရှည်ရမယ်ဒါလိုပဲကျွန်တော်နားလည်အောင် move လုပ်ရမယ်
ဘယ်လောက်ထိအချိန်ယူရမယ်လို့ဝန်ကြီးခံပါလဲ
ကျွန်တော်ထင်တာတော့ရှိတူးလာလေသူတို့မြင်လေပဲဟိုတိုင်းပြည်တူးတက်လာလေဒီရတာကောင်းလေသူတို့မြင်လေပဲကျွန်တော်ကုသားညုံကိုတခုပြောမှာဗျာခင်ဗျားစတင်တဲ့ဆရာခင်ဗျားမှာကျောင်းသားတရားရှိတယ်ခင်ဗျားတင်တဲ့45မိနစ်တစ်ချိန်မိနစ်50တစ်ချိန်မှာတော့အားလုံးနားလည်တဲ့လူကတော့ပဲရှင်းရှင်းပဲဟုတ်ဘူးလားမြန်မြန်နားလည်တဲ့ညံကောင်းတဲ့လူကတချို့ကတဝက်လောက်နားလည်တချို့ကလုံးဝနားမလဲတဲ့ကျောင်းသားရှိတယ်လို့ပဲကျွန်တော်တို့လက်တွဲခေါ်သွားမှာပဲတကယ်တော့ကျွန်တော် forum နေ meeting နေ dialogue တွေအများကြီးလုပ်ပါတယ်အများကြီးယူလုပ်တယ်ပြန်ပြီးခင်ကောက်လောက်လိုက်ဟိုအန်အော်လော့အောင်ကိုကျွန်တော်လုပ်ကြတယ်ဒါမှမဟုတ်လူသေးတာပေါ့နော
်ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီလက်ရှိပုဂ္ဂလိကပိုင်းအနေနဲ့အစိုးရပိုင်းကိစ္စပါဟုတ်လားအခုစီးပွားရေးတကားဖွင့်နေစီးပွားစီးပွားရေးလုပ်တဲ့ခါမှာပုဂ္ဂလိကလုပ်ငန်းတွေလည်းဖိတ်ခေါ်ပါတယ်တစ်ဖက်မှာပြည်သူပိုင်းအစိုးရပိုင်းပြည်သူပိုင်းလုပ်ငန်းတွေလည်းအများကြီးရှိတော့ဒီအားပြန်မှုပေါ့နောက်ချက်ကနောက်တစ်ခုဆိုအခုနိုင်ငံခြားရေးနှိမ့်နယ်မှုတွေပါလာပါတော့မယ်ဥပမာဆိုရင်ကဝန်ကြီးပြောသွားတဲ့အထက်မှာဆက်သွယ်ရေးစက်တာဆိုမှဆိုရှင်ဘူးဒူးတလီနော်တို့လာမယ်တစ်ဖက်မှာမြန်မာဆက်သွယ်ရေးလုပ်ငန်းတွေရှိပါတယ်ဒီအားပြန်မှုတွေနဲ့ပတ်သက်လို့တော့ဘယ်လိုစဉ်းစားထားလဲဘယ်ဘက်ကအကောင်ဆုံးပြီးမလဲဘ
ူးသူကတော့ကျွန်တော် level playing ground ပဲ all level playing ground ပဲဒါလည်းလူပဲသွားမှာပဲဒါလို့မသွားလဲ2015ကြာခင်ဗျာမရဘူးအာဆီယံတစ်ခုလုံး level playing ground တော့ကြာမှာ哦တော့ကြာမှာဆိုဒီအတွက်ကျွန်တော်ပြင်ဆင်ပြီးသွားမှာပဲသို့တော်လည်းပဲဒီလိုရှင်ပြန်ရင်းအဖြစ်quality ကောင်းတာတွေထွက်လာမယ်ဈေးနှုန်းသင့်တင့်တာတွေထွက်လာမယ်ပြည်သူကျေနပ်တာတဲ့ပြည်သူကျေနပ်တဲ့ services တွေ good စီပေါ့လေဒါတွေဖြစ်လာမယ်လို့ဖြစ်ရအောင်ဒါကတော့မှန်ကန်တဲ့နည်းနဲ့ပဲရှင်းပြန်ရရမယ်ဒီလိုစီးပွားရေးစနစ်မှာဈေးကွက်စီးပွားရေးစနစ်မှာတော့ခင်ဗျားရှုံးသွားရင်တော့ခင်ဗျားဒီပြည်လမ်းကိုစရမှာပဲ
တော့တချို့ဆိုရင်ဒါကြတော့ပြည်သူပိုင်လုပ်ငန်းတွေအစိုးရပိုင်လုပ်ငန်းတွေကငိုလေးက institution ရှိတယ်အခိုင်အမာရှိတယ်ရှိပြီးသားနောက်တစ်ခုကတစ်ဖက်မှာလုပ်ပိုင်ခွင့်ဆိုတဲ့ဟာလို့ရှိတော့တစ်ဖက်ကပိုလိကလုပ်ငန်းတွေဘက်ကရှင်းပြန်ရမယ့်အခက်အခဲရောမရှိနိုင်ဘူးလား
ကျွန်တော်တို့ကအရင်တော့လုတ်ပိုင်ခွင့်တွေမပေးတော့ဘူး all level playing ground ဖြစ် ground ဖြစ်အောင် lean လုပ်လာတယ် state owned enterprise ကို lean လုပ်လာတယ်ပြီးရင်သူက JV လုပ်ရင်လုပ် PPP လုပ်ရင်လုပ်ဆိုပြီးတော့သွားတော့အနာဂတ်မှာ state owned enterprise တွေတော်တော်ပါသွားမယ် အဲ့မှာဘာဒီပေါ်လာဆိုတော့ corporate လောက်တဲ့ corporation တွေပေါ်လာမယ် board and corporation တွေပေါ်လာမယ်ဒီလိုအသွင်နဲ့သွားပြီးတော့ကျွန်တော် budget ကလည်း balance budget ဖြစ်အောင် move လုပ်သွားမှာပေါ့
တခြားဒီရေနံသဘောကရေနံနဲ့သဘောတန်ငွေတွေဘာလို့ရတဲ့ကိစ္စတွေနဲ့ပတ်သက်လို့ရင်းတော့color တစ်ခုဆုပ်ချုပ်ရောက်มาနေခဲ့တဲ့တပိုင်းပေါ့နောက်ပိုင်းမှာဖွင့်လင်းမြင်တာမှုဘိုင်းနဲ့ပတ်သက်လို့ဝန်ကြီးဘယ်လိုပြောနေမှာလဲ
ကျွန်တော်တို့က EIDI လောက်တယ်လေဒါခင်ဗျားသိတယ် EIDI ကျွန်တော်တို့ပဲစလုပ်တာလုံးဝနဲ့ကူဒီလာမဲ့လာလောက်ဆို EIDI ကျွန်တော်တို့ကလူတွေလည်းရွေးပြီးပြီးသုံးဘွက်ရှိတယ်လေအစိုးရရဲ့ရင်းနှီးတဲ့အရင်လုပ်ငန်းရှင်တွေရဲ့ civil society ဒါလည်းကျွန်တော်ဖွဲ့ပြီးပြီး candidates တော့ကျွန်တော်လျှောက်လာပို့ဖို့ပဲကြံတယ်ဒါလည်းအားလုံးရှင်းထားပြီအဲ့ကြရင်တော့ဒီ revenue ဘယ်လောက်ရတယ်ဆိုတော့ပေါ်လာမယ်ရေနံစွမ်းအင်ရဲ့လျှက်စည် huge hydropower forestry mining ဒါတွေရနေပဲကျွန်တော်တို့ revenue ဘယ်လောက်ရဆိုတာ transparent ဖြစ်လာမယ်အဲ့ဒါဆိုအဲ့ revenue တွေကနေကျွန်တော်အနာဂတ်သွားမှာကခင်ဗျားလည်းသိတယ် Norway နိုင်ငံလို့ဟာမျိုးဟုတ်ပလားအဲ့ revenue တွေကနေပြီးတော့နိုင်ငံတော်အနေနဲ့ဘာနာငွေတခုထူချောင်းအောင်ပြီးတော့ဒါတိုင်းပြည်တိုးတက်အောင်လည်းလုပ်လို့ရတယ် elders တွေထောက်ပံ့မယ်ခလေးတွေထောက်ပံ့မယ်ပညာတော်သင်တွေတုံးမယ် welfare တွေတုံးမယ်ခင်ဗျားလည်းသိပါတယ် Norway ကလည်းကျွန်တော်နမူနာယူတာ why ကလည်း welfare လောက်တာပြီရှင်းချောက်ကတော့ all transparent ပဲဆိုတော့ဒါတွေကျွန်တော်မပူတော့ဘူ
းကျွန်တော်နောက်ဆုံးခုမေးချင်ပါတယ်အခုမကြခင်နောက်ထပ်နောက်နှစ်2015ဆိုရင်ရွေးကောက်ပွဲလုပ်မယ်အစိုးရအသစ်တက်လာမယ်အဲ့တော့ဒီဘက်မှာတော့ဒီဘက်အစိုးရဘိုင်းကနေပြီးတော့စီးပွားရေးပြင်ပြောင်းလဲမှုဘိုင်းဒီမှာပြင်ဆင်တဲ့မူဝါဒတွေချမှတ်တယ်နိုင်ငံသားတွေဆိုရင်လည်းအဲ့ဒါပါပဲအစိုးရပြောင်းလို့ရှိရင်ပြောင်းသွားမလားဆိုတာပေါ့နော်အဲ့တော့ဒီမူဝါဒနဲ့ပတ်သက်လို့ဒီပြောင်းအစိုးရပြောင်းသွားလို့ရှိရင်ရှိပြီးသားမူဝါဒနဲ့ပတ်သက်လို့ဘယ်လောက်ထိခိုင်ရမှာရှိမယ်လို့အာမခံပြောနေတယ်ဘုရ
ားပြောင်းဖို့တော့သိမရှိသလောက်လို့ကျွန်တော်ထင်တယ်ယခုအချိန်မှာဒီအစိုးရတက်လာပြီးတည်းကနိုင်ငံတကာကျွန်တော်တို့ကူညီတဲ့လူတွေအဖွဲ့တွေကအများကြီးများပါတယ်ကျွန်တော်လုပ်သမျှလည်းဒီကျွမ်းကျင်သူတွေနဲ့တိုင်ပင်ပြီးလုပ်ကြတဲ့အတွက်ကြောင့် framework for ကျွန်တော်တို့က economic development strategy ကနိုင်ငံတကာနဲ့ဆွဲထားတဲ့ကြောင်းဘဒူးလာလာဒီလောက်ပဲလောက်အောင်ပါပဲဒါကျွန်တော်အမြင်ပေါ့ထို့တူပဲခရယာ poverty reduction ပဲဆိုရတဲ့စဉ်းစားတော့လောက်အောင်ပါပဲ rural development လောက်ကြအောင်ပါဖြစ်တဲ့ကြောင်းဒီ frame ကတော့မပြောင်းဘူး strategy ကတော့မပြောင်းနိုင်ဘူးသို့တော်လည်းပဲ tactically ကတော့နည်းနည်းပေါ့ပါတော့ပြောင်းနိုင်တယ်ဒါလို့ယူဆတယ်နောက်တစ်ခုကဒီခေတ်မှာကျွန်တော်လုပ်သမျှလုပ်ငန်းတွေအားလုံးကပြည်သူကိုချပြပြီးမှ awareness လောက်ထားတဲ့အတွက်ကြောင်းဟိုတော်တော်များများပြည်သူသိပြီးမှပြည်သူနဲ့ဆွေးနွေးပြီးမှလုပ်တဲ့အတွက်ကြောင့်အရင်လို abrupt change တော့မှ180 degree out of phase တော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါဝန်ကြီးအခုလိုဖြစ်ကြပြီးတော့ကျေးဇူးအများကြီးတင်ပါတယ်
Thank you ဟုတ်ကဲ့